ဒီကနေ့ကကျွန်တော်တို့တရားကဒီမြန်မာနိုင်ငံမှာဒီအလုပ်သမားခွင့်ရည်တွေနဲ့ပတ်သက်ပြီးတော့တက်ကြွလှုပ်ရှားနေတဲ့သူပေါ့နော်ဆိုတော့ကျွန်တော်တို့ပထမဒီမြန်မာနိုင်ငံရဲ့အလုပ်သမားဈေးကွက်ဟာအလုပ်ကိုင်းအခြေအနေဟာအားလုံးသိတဲ့အတိုင်းပဲတော်တော်လေးကိုပြန်ပရာပြုတ်ပြဲဖြစ်နေတယ်ဟိုအစိုးရကလည်းပြည်သူမျှော်လင့်ထားသလားအခုအချိန်ထိပေါ့နော်အလုပ်ကိုင်းဖန်တီးပေးနိုင်တဲ့အစွမ်းအားမရှိသေးဘူးဆိုတော့ဒုံရင်ဒုံရင်မဟုတ်ရင်တော့မှပူဆိုးသလားလို့တော့လူတွေကပြောနေကြတာ哦ဆိုတော့မြန်မာနိုင်ငံရဲ့အလုပ်သမားဈေးကွက်အခြေအနေဟာဥကြုံစင်တို့အမြင်ကဘလို့ဖြစ်နေကြလဲဘာလို့ဖြစ်နေလဲ
အလုပ်ကိုင်းခွင့်လမ်းမှာတော့အစိုးရစစ်တမ်းအရတော့ကောင်းနေပေါ့တိုးတက်လာတယ်နှစ်စဉ်တည်းများတော့အများတိုးတက်နေရပဲ
ဟုတ်ကဲ့
ဒါမဲ့ဘလို့အစဉ်တန်းနေတိုးတက်နေတာလဲဆိုတာရှိတယ်ပညာရေးလူတန်းစားတွေအလုပ်ကိုင်းပေါ်တယ်ရှိတယ်ပညာရေးလူတန်းစားတော်မှဒီမှာဟိုအလုပ်သမားခေါ်လို့မရတဲ့အနေအထားတွေတောင်ရှိပါတယ်အဲ့တော့မြန်မာနိုင်ငံအနေနဲ့ကြတော့ရာဂိုင်နှုန်းအပြင်ပညာတတ်လူတန်းစားက 5% 10% လောက်ပဲအလုပ်ကင်လုပ်ဖို့အနေထားရှိတယ်။ကျန်တဲ့ရာဂိုင်နှုန်းတွေအကုန်လုံးကတော့အလုပ်လက်မဲ့အလုပ်မပေးနိုင်တဲ့အနေထားတွေမှာရှိလာပြီးတော့ပြပထွက်နေရတာတွေပိုများလာပါ
အလုပ်ကြံပြပထွက်အလုပ်ကြံလို့ကြာအောက်ခြေသိမ်းလို့ဆိုကြ။အဲ့တော့ဒီအောက်ခြေမှာအများကြီးရှိနေတဲ့လုပ်အားတွေပေါ့နော်ဒီဟာတွေကိုကျွန်တော်တို့မြန်မာနိုင်ငံထဲမှာရောအဲ့ဒီလူတွေအတွက်အလုပ်ကင်ဖန်တီးပေးဖို့အခြေအနေကပါရီအခက်အခဲရှိနေကြလေစက်ရုံအလိုယုံနေမှာပဲဖြစ်ဖြစ်ပေါ့နော
်အဓိကကျွန်တော်တို့နိုင်ငံဆောက်လုပ်ရေးလုပ်ငန်းတွေအခက်မကောင်းတော့တာမှာဆောက်လုပ်ရေးလုပ်သားတွေအလုံးလက်မဲ့အများကြီးဖြစ်သွားမယ်နောက်တစ်ချက်ကကျွန်တော်တို့ဟိုဥသိသိအစိုးရလက်ထက်ကြောင်းပြီး NLD အစိုးရလက်ထက်မှာလောက်ကင်ခွင့်လန်းတွေမျှော်လင့်ကြတယ်လက်ဆက်ကနေတဲ့လူတွေအားစအများကြီးတွေးကြောခဲ့ကြဒါပေမဲ့တကယ်ဖြစ်လာတဲ့အခြေအနေကညံ့မြင်တဲ့ဟိုပေါ့ညံ့မြင်အခြေအနေကတော်တော်ကွာခြားနေတယ်ရှိပြီးသားတွေတောင်မှပြန်ဆုံနေတဲ့အနေသားမှရှိလာတယ်။အဲတော့ဒီဘက်ကစက်ယုံတွေရှိပြီးသားတွေတောင်ဆုံချင်နေတော့ဖြစ်တော့ဟိုဘက်ကလည်းအစ်စ်စ်ဝင်မဲ့ဟာတွေလည်းဝင်မလာဘူးပေါ့။ထင်သားသလိုဖြစ်မလာတဲ့အတွက်လုံခြုံခွင့်လန်းကပူဆုံးချုံးလာ။နောက်ပြီးတက်လာတဲ့အဲကုန်သင်းနှုန်းအရနဲ့လည်းဟိုလားလောကလာသာတိုးတောင်းတာတွေပြက်လာတယ်။ဟိုအလုပ်သမားတွေရတဲ့ဟာလည်းတကယ်မြန်မာတက်ဟိုစားဝတ်နေရေးမလုံလောက်တာတွေဖြစ်လာတဲ့အခါကျတော့ဒီဘက်ထွက်မှုပဲအာထုတ်လာတဲ့ပုံမှာတော်တော်မူတည်ပါတယ်။ဟ
ိုစစကအခုပြောချင်မှလည်းပါပါတယ်ဒီနိုင်ငံတကာကနေပြီးတော့ဒီမြန်မာနိုင်ငံထဲမှာလာပြီးရင်းနှီးမြှုပ်နှံလိုတဲ့သူတွေထင်သလောက်ရောက်မလာတာတွေတလောလေးရပဲ Samsung ကသူဒီမှာလုပ်မဲ့ဥစ္စာအစီအစဉ်ဖြစ်လိုက်တယ်မလုပ်တော့ဘူးဆိုပါဆိုနဲ့ကမ္ဘာကြီးတွေကအခြေအနေတွေသူတို့အားမရလို့ပေါ့နော် Samsung လို့ကုမ္ပဏီဆိုတာကမ္ဘာမှာထိတ်တန့်ကုမ္ပဏီကိုသူတို့ရောက်လာတယ်ဆိုရင်အလုပ်တွေအများကြီးထောင်းနေကြည့်ပြီးဖန်တီးပေးနိုင်မှာပဲဥပမာပြောပြတာ
ဟုတ
်လုပ်ငန်းဝင်တွေမှာရောက်နေကြတဲ့အလုပ်သမားတွေအနေထားကရောအောက်ခြေဝန်ထမ်းတွေဖြစ်တဲ့အတွက်သူတို့ရဲ့ဟိုအခွင့်အရေးချိုးဖောက်ခံရတဲ့ဘာညာဆိုတာတွေလည်းကျွန်တော်တို့ကြာခဏကြားနေရတာပဲလေဟိုအင်းကြီးနိုင်ငံတွေမှာသွားပြီးတော့မှစကားမတတ်ပါမတတ်သိတယ်မလားအောက်ခြေအလုပ်လုပ်လို့အနေခံရတာတမျိုးပေါ့ကိုတိုင်းပြည်ထဲမှာရင်ကိုနင်ခံနေရတယ်ဆိုတဲ့သတင်းတွေကြားရတာတကယ်စိတ်မကောင်းစရာပေါ့အဲ့တော့အဲ့ဒီဟာတွေရဲ့အခြေခံအချက်တွေကဘာတွေလို့အခုလိုလေ့လာမိတယ်လဲဒီ
အဓိကကတော့ကို့တာဝန်ပေါ့အလုပ်သွားရသူဘာလုပ်ရမလဲဆိုတဲ့တာဝန်သိမှသူ့အခွင့်အရေးကိုတောင်းဆိုလို့ရမှာလူဆိုလဲလူတာဝန်သိမှလူအခွင့်အရေးတောင်းဆိုလို့ရအဲ့တော့ဘာတွေဖြစ်နေလဲပုံမှန်မူတည်ရင်ကျွန်တော်တို့အခုစက်ရုံလုပ်ရုံနဲ့ချင်းကျွန်တော်နိုင်ငံမှာအများဆုံးအထည်ချုပ်လုပ်ငန်းရှိတယ်ထည်ချုပ်လုပ်ငန်းတွေမှာလေ့လာကြည့်ရင်ဟိုနေရီကနေဟာရန်ကုန်မြို့တော်တစ်ခါမှမရောက်ဘူးတဲ့ကလေးတွေဟိုအသက်မပြည့်တဲ့အလုပ်သားတွေအများကြီးပါကျွန်တော်တို့စားဝတ်နေရေးကသူတို့ဝင်လုပ်ကြရတာသူတို့ရဲ့ရပိုင်ခွင့်တွေသူတို့ရဲ့တာဝန်တွေသူတို့မသိဘူး။ဒီရန်ကြီးကိုယုံနေအလုံးမလုပ်တာလား။လို့မို့သူအလုံးလုံးဖို့အခွင့်အရေးမရှိတာလား။အဲ့ဒီပုံမှာအများကြီးမူတည်မယ်လို့ထင်ပါတယ်ဗျ။အလုံးမအခွင့်အရေးချိုးဖောက်ခံရတာတွေပါ
။ဆိုတော့ဒီအဲ့ဒီယုံနေရလဲအာသူတို့မှလည်းတတ်မှတ်ချက်တွေရှိတယ်မလား။တဘောတနေ့မှဘလောက
်တ
ဘောတလမှဘလောက်ဝန်ထမ်းရှာပေးတယ်ဆိုတော့ဒီသူတို့ဒီပတ်မစ်တွေရဖို့အတွက်သူတို့ဟိုစာချုပ်တွေချိုးရတာအစိုးရနဲ့နားလည်မှုဟိုပါပေါ့အစိုးရဥပဒေအရပေါ့နော်လက်ရှိစည်းစိမ်ဥပဒေဆိုတော့အဲ့ဒီမှာလဲကျွန်တော်တို့ဒီဟိုမယုံသားမှုတွေရှိနေတယ်ဆိုတော့အတန်တရားထွက်နေတော့အဲ့ဒါကရောဘယ်လိုဖြစ်နေတာလဲ
ဟုတ်အဲ့ဒီအစိုးရကပေါ့တနည်းကတော့အလုပ်ကင်ခွင်လားနှစ်စဉ်တော့ရာဂိုင်းတော့တက်နေတာပဲအလုပ်ကင်ခွင်လားဘယ်လောက်ဒီခံဒီလိုက်
တယ်ခဏနေက
တည်းကတော့တက်နေအဲ့မှာကျွန်တော်တခုပြောချင်တာကျွန်တော်တို့ဟိုအလုပ်သမားဝန်ကြီးဌာနကအာထုတ်ပေးတယ်ပေါ့နော်ပြည်တွင်းအလုပ်ကင်ရှာဖွေအေဂျင်စီတွေလိုင်စင်တွေပေါ့အဲ့ဒီနောက်မှာပါပါတယ်တနည်းကိုအနည်းဆုံးလုပ်သား900အလုပ်ကင်ရှာဖွေပေးရမယ်ဒါမှမရှာဖွေနိုင်ရင်သူလိုင်စင်သိမ်းမယ်ပေါ့ဗျာအဲ့ဒါအခုလိုင်စင်ပေးထားတဲ့လူဦးရေဆိုရင်ကျွန်တော်ထင်တယ်100ကျော်လောက်ရှိပြီလို့ထင်တယ်
အေဂျင်စီပေါ့
အေဂျင်စီပေါ့ အဲ့တော့အဲ့ဒီအေဂျင်စီတွေကတကယ်ကိုတနည်းကိုလူ900ရှာပေးနိုင်လို့လားနောက်ပြီးတော့တကယ်ရောအလုပ်သမားတွေကအဲ့ဒီကနေသွားတာလားအလုပ်ရှင်တွေရောဒီအေဂျင်စီတွေကနေပဲအလုပ်ခေါ်တာလားအဲ့တော့ကျွန်တော်တို့နိုင်ငံကိုချပြရတာတွေက policy ရ for sure တွေများနေရင်တော့တိုင်းပြည်ကတပြေးပြေးနဲ့စုပ်လာမှာပါ
ဒီမြန်မာပြည်မှာအခုလာပြီးအလုပ်လုပ်ကြတဲ့နိုင်ငံသားတွေပေါ့ဆိုတော့တော်တော်များများအခုနောက်ပိုင်းတွေ့ရတယ်ဆိုလိုချင်တာကတော့နိုင်ငံသားအရေးအတွက်ဒီမှာအခြေချနေထိုင်တဲ့ကာလအတန်အတိုင်းတာတစ်ခုထိကြာကြာပေါ့နော်အခြေချနေထိုင်တဲ့အာများလာတယ်လို့သတိထားမိလားဆိုတော့ဒီလူတွေကအာဒီမှာလာပြီးတော့အလုပ်လုပ်ကြတာလည်းရှိတယ်အနည်းမျိုးစုံနဲ့နေကြတာရှိတယ်ဆိုတော့အဲ့ဒီလူနိုင်ငံသားတွေအတွက်ပေါ့ဒီမှာဘယ်လိုဥပဒေတွေရှိတယ်လဲဘာတွေထုတ်ပြန်တာ
ကျွန်တော်အတွေ့အကြုံလေးရတစ်ခုပြောချင်ကျွန်တော်တောင်တော်ကဆက်ယုံတစ်ခုပေါ့နော်အလုပ်သမားအဝင်ရေးချိုးဖောက်ခံရတယ်နောက်ပြီးတော့ဟိုပေါ့ဟိုစားတော့ကုန်ထုတ်တဲ့ဆက်ယုံလေးပါဆက်ယုံကတော့လူ90လောက်ပဲရှိတယ်အဲ့ဒီတန်ညှိမှုမရှိဘူးဟာဟိုဖျားပေးခိုင်းနေတယ်ဆိုပြီးကျွန်တော်တို့အကူညီတောင်းတော့ကျွန်တော်တို့ဟိုလေးလာကြည့်တဲ့အပေါ်မှာတွေ့ရတာ तू ကတရုတ်နိုင်ငံသားဗျတရုတ်နိုင်ငံသားကခိုင်းဒီမိသားစုတွေကိုစက်ယုံထဲမှာနေပြီးတော့တရုတ်နိုင်ငံသား6ယောက်လောက်ပေါ့နော်သူမိသားစုနဲ့နေပြီးတော့ဒီအလုပ်သမားတွေကိုခိုင်းစီတယ်အဲ့ဒီမှာကျွန်တော်တို့ကသက်ဆိုင်ရာကိုအတီးပေးတယ်တိုင်တန်းတယ်ဆိုပြီးဖြစ်တဲ့အချိန်ကျတော့မြန်မာအမျိုးသမီးတစ်ယောက်ကဒီကုမ္ပဏီလိုင်စင်ကိုင်ပြီးရောက်လာပြီးတော့ဖြည့်ချင်းသွားတယ်ပေါ့အဲ့ဒီအချိန်မှာတရုတ်နိုင်ငံသားတွေကဘာဖြစ်သွားလဲဆိုတော့သူ့စက်ယုံကဝန်ထမ်းတွေပြန်ဖြစ်သွားတယ်တကယ်တော့ပိုင်ရှင်ဒီ
စာရွက်ကိုပဲ
စာရွက်စာရွက်ပုံမှာအမှန်ဖြစ်နေတာတကယ်လက်တွေ့အမှန်ကတော့တရုတ်နိုင်ငံသားပိုင်နေဆက်ရုံမှာ
သူအရင်နေ့နဲ့
သူရင်းနေ့နဲ့သူလုပ်တာဒီမိမနာမည်ခံထားတာလားပါလားတော့ကျွန်တော်တို့မသိရဘူးပေါ့နော်ဒါပေမဲ့ဖြစ်တင်တာတော့ဗျာဒါမျိုးနိုင်ငံသားတော်ဟောင်ခေါ်ခန့်နိုင်တဲ့အနေထားရှိတဲ့လူတယောက်ရဲ့နောက်ကျောင်းမှုတော့ကျွန်တော်တို့နိုင်ငံအစိုးရပေါ့နော်လူပေါင်းကြီးဌာနဖြစ်စေပြည်ထောင်ဖြစ်စေကတော့လေးလာတင်တယ်လို့ထင်တယ်ဥမာသူကနာမည်ခံပြီးတော့ကွန်ပျူတာစားမယ်ဆိုရင်ပြီးတော့လုတ်တယ်နိုင်ငံသားကုပေးဆိုသူများအလုံးမခံရပါပဲလေအဲ့တော့ကျွန်တော်ဒီမှာအလုတ်တရားဝင်လာလို့ဟုတ်ဟိုနိုင်ငံသားအလုံးမဥပဒေမရှိသေးဘူးတစ်ဆယ်တည်းမှာကျွန်တော်တခုပြောချင်တယ်ကျွန်တော်စေယုံလုံးယုံနေဘလောက်ထောင်းထောင်းဒီလိုဥပဒေတွေခိုင်ခိုင်မာမာမစွဲရင်ကျွန်တော်တို့နိုင်ငံရမယ့်အခွင့်အရေးလည်းအရင်နဲ့လားအခုကျွန်တော်တို့ပြည်ပမှာထိုင်းမှာ3000ကျော်ရှိမယ်ဟာမလေးရှားမှာကျွန်တော်တို့လုပ်သားတွေတိတ်နေကြီးရှိတယ်အဲ့တော့ထိုင်းအစိုးရနဲ့မလေးရှားအစိုးရရဲ့အဓိကဝင်ငွေတွေကကိုယ်လုံးသားအပေါ်မှာကောက်တဲ့အခွန်ရှိသလိုကျွန်တော်တို့အလုပ်သမားတွေဘောကဖြတ်တဲ့အခွန်အနေနဲ့လည်းသူတို့အစိုးရအများကြီးရပ်တည်နိုင်တယ်ဗျဟု
တ်တယ်
ကျွန်တော်တို့အလုပ်သမားတွေသူတို့ရှာကျွေးနေတာလည်းအများကြီးပဲအခုကျွန်တော်တို့နိုင်ငံမှာကျတော့တကယ်လာလုံးနေတဲ့အလုပ်သမားတွေဘောမှာကိုကျွန်တော်တို့အခွန်ကောက်နိုင်ဖို့ဥပဒေမရှိ
ဘူးဆိုတော့အခုကျွန်တော်တို့ပြောခဲ့တဲ့ဒီအလုပ်သမားပြဿနာတွေဒီအလုပ်သမားတွေအခွင့်အရေးချိုးဖောက်ခံနေရတာတွေအလုပ်ကန်အခွင့်လမ်းတွေကျွန်တော်တို့နိုင်ငံသားတွေဆုံးရှုံးနေရတဲ့ကိစ္စတွေသူများနိုင်ငံမှာသွားပြီးအခိုင်အစီဖြစ်နေရတဲ့ကိစ္စတွေအဲ့ဒီဟာတွေကိုထိန်းချုပ်နိုင်ဖို့ဟာဒီကျွန်တော်တို့ policy အနေနဲ့ရောမူပြောင်းပြီးတော့ကျွန်တော်တို့လုပ်ကင်ရင်ဖြစ်နိုင်ခြေရှိသလားကျွန်တော်တို့မြန်မာပြည်အနေနဲ့ဟုတ်
ဆိုရတရားတက်လာရင်တော့ policy တွေသူတို့လည်းအသိဆွဲကြမယ်ဟာ policy တွေဟိုချကြမယ်ဒါပေမဲ့အဲ့ဒီ policy တွေကစာရွက်ပေါ်မှာပဲကြောက်ကြောက်သွားတာများတယ်ကျွန်တော်နိုင်ငံမှာဥပဒေတွေတော့မျိုးစုံထိုးတာပဲဒါပေမဲ့အဲ့ဒီဥပဒေကြောင့်လုံစားလို့ပုံကောင်းသွားတာတွေအများကြီးပဲအဲ့လိုမျိုးတွေဖြစ်ကုန်ကြတယ်အဲ့တော့ဟို policy ရတော့ကောင်းတယ်ဒါပေမဲ့ policy တွေလောက်တာများလာတယ
်နောက်တစ်ခုကဟု
တ်ကဲ့နောက်တစ်ခုကဘယ်လိုဟောမလဲဒီ policy ကောင်းတယ်ပေါ်တဲ့နေရာမှာဟိုပိုးပြီးဥတွေကြက်လေဗျာဈေးတွေတက်လာတယ်လို့ပေါ့နော်ဟိုအရက်တွေဖမ်းတယ်ဖမ်းတယ်ဖမ်းတယ်ဆိုအရက်ဈေးတွေတက်မောင်မူသေးမှာပြစ်လာလို့အဲ့လိုမျိုးတွေမဖြစ်ဖို့လဲကျွန်တော်တို့ဟိုလောက်ရမယ်ပေါ့နော်ဟိုဝန်ထမ်းဆိုတဲ့ပုံပုံများတော့အစိုးရချိန်သွားရင်ချိန်သွားတဲ့အစိုးရရဲ့ policy ကိုလိုက်ပြီးအကောင့်ထဲပေါ်ဖို့သူတို့မှာတာဝန်ရှိတယ်ဒါပေမဲ့နိုင်ငံဝန်ထမ်းတွေရောလာတာလောက်လို့လားဆိုတော့ပြဿနာတွေလည်းအများကြီးကြုံရတာနောက်ပြီးတော့ CSO တွေရှိတယ်ဟုတ်လားကျွန်တော်တို့လိုလူတွေရှိတယ်အဲ့လိုလူတွေရောစေတနာတကယ်မှန်လို့လားဆိုတဲ့ဟာတွေလည်းပြန်လေ့လာပေါ့ဥပမာကျွန်တော်တို့နိုင်ငံမှာအလုံးမရှိဘဲနဲ့ပရိဒါလုပ်ပြီးချမ်းသာနေတဲ့လူတော်တော်များတယ်အဲ့ဒါလည်းကျွန်တော်တို့နိုင်ငံအတွက်ဆိုးရိုးပဲဟာနိုင်ငံများကြီးမှာဟုတ်ဝေဂေကြီးဆိုရင်ဟုတ်လားအရန်လှူတယ်ပရိဒါတအားလုပ်တယ်ဒါသူချမ်းသာလို့လုပ်တာပေါ့ကျွန်တော်တို့စီကြတော့ပရိဒါလုပ်ပြီးချမ်းသာကုန်တယ်အဲ့ဒီဟာလေးတွေလည်းရောင်းမြန်လေးတွေပေါ့ကျွန်တော်တို့မြန်မာမှာအဲ့လိုမျိုးတွေဖြစ်နေတယ်အဲ့တော့တကယ်အခွင့်အရေးတောင်းပေးတဲ့လူတွေအတွက်အခွင့်အရေးရရလားချစ်ရအော်ပြီးတောင်းပေးတဲ့လူတွေအခွင့်အရေးရကုန်တာလားအဲ့ဒါတွေလည်းဆန်းစစ်ဖို့လိုပါတယ်ဗျအစိုးရ policy တခုတည်းဟုတော့ကျွန်တော်တို့ပြစ်တင်လို့မရပါဘူး policy အကောင့်ထဲပေါ်တော့ဝန်ထမ်းများလို့မဟုတ်ဘေးကဝန်ရံတဲ့လူများအတက်ကြွလှုပ်ရှားသူများကလည်းစီရင်နာမှန်မှုလိုပါတယ်တကယ်မြေပြင်အခြေအနေကိုတကယ်ချပြရဲဖို့လိုတယ်အဲ့ဒါတွေကိုအုပ်ပြီးတော့ခေါင်းဆောင်ပိုင်းကိုကောင်းပါတယ်ကြီးတင်ပြနေရင်တော့ခေါင်းဆောင်ကတော့အောက်ချလိုက်မကြည့်နိုင်ဘူးလေဟိုဒေါ်နေသူကြီးပြောသွားတဲ့စကားလေးတစ်ခုရှိပါတယ်ကျမတို့အစိုးရတက်လာတဲ့အချိန်မှာလုပ်ငန်းခွင်လန်းလုပ်ဖို့ကြည့်တယ်အဆင်မပြေတော့ကျမတို့လမ်းမဆက်တွေကြီးမိအချိန်ကအဆောက်အအုံအဆင်မပြေအောင်လုပ်ရင်သူ့နေသားမှာရင်သူလုပ်ငန်းခွင်လန်းနေ ဖန်တီးနိုင်မယ်လို့ပြောသွားတယ်။ဒါယူကအဖြစ်မှတ်ပါတယ်။ဒါပေမဲ့ကျွန်တော်တို့အလုပ်ကံခွင်လန်းဖန်တီးနိုင်ဖို့အရေးချင်းဆိုတာရှိပါသေးတယ်။ကျွန်တော်တို့မြန်မာလူမျိုးတော်တော်များများပညာမဲ့ကုန်ပြီ။ပညာမတတ်တွေဖြစ်ကုန်ပြီ။ဟိုအဲ့တော့အဲ့လိုမျိုးပုံကုမျိုးတွေစာလည်းမတတ်ဘူး။အသိဉာဏ်လည်းမရှိဘူး။အဲ့လိုပုံကုမျိုးတွေကသူ့အလုပ်ကံခွင်လန်းသူဖန်တီးနိုင်ဖို့ဆိုတာဘလို့မှမဖြစ်နိုင်တော့ပါဘူး။ဒါဆိုအများကြီးနှောက်ကြသွားပြီ။အဲ့တော့အလုပ်ကံခွင်လန်းနည်းလာတဲ့အများကျွန်တော်တို့ရာသွေးမှုတွေတောင်းပေါ်လာပါတယ်။အရင်ဟိုသမားကြီးဦးသိန်းစိန်လက်ထက်နဲ့အခုသမားကြီးလက်ထက်နဲ့ရှင်ကြည့်ရင်ရာသွေးမှုတွေပိုများလာသလိုပဲ
။ဟုတ်တယ
်။အမျိုးနယ်တိုင်းမှာရှိတယ်။ကိုဆိုလူရဲ့အလားမျိုးတွေများလာတယ်။နောက်ပြီးတော့ပေါ်ပေါ်တင်တင်ဟိုအန္တရာယ်ပြုမှုပြည်သူလုံခြုံမှုနည်းလာတယ်။အဲ့လားတွေကလည်းကျွန်တော်စားဝင်နေရေးမပြေလည်တာကြီးပညာရေး
အဲ့ဘက်ကိုပြန်ပြီးတော့ဟိုညွန့်ပြနေတာပဲ။ဟုတ်တယ်။ဟုတ်ကဲ့။ကျေးဇူးအများကြီးတင်ပါတယ်။ဟုတ်ကဲ့။ Thank you.